အမေရိကန်ကြီးရဲ့ပစိဖိတ်ဒေသဆိုင်ရာတာမှုကသူ့အနေနဲ့မြန်မာစစ်ဖက်နဲ့ပူးပြီးအနီးကဆက်ဆံမှုဆရာထက်တန်နေတယ်လို့အင်္ဂါနေ့ကပြောတဲ့အကြောင်း writer သတင်းတပုတ်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာဆုံးဖြတ်ချက်ကိုစောင့်ရမယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့အရှေ့တောင်အခြားနိုင်ငံများဖွဲ့အာဆီယံနိုင်ငံတွေကစစ်ဖက်ကောင်းဆောင်တွေကလည်းအမေရိကန်နဲ့မြန်မာကြားအဲ့ဒီလိုဆက်ဆံမှုမျိုးကိုမြင်တွေ့နေကြတယ်လို့ Washington မြို့တော်မှာလုပ်တဲ့ကာကွယ်ရေးဆိုင်ရာသတင်းဆောင်မရေးသားသူတွေရဲ့ဆွေးနွေးပွဲတွင်ဗိုလ်ချုပ်ကြီး Vincent Brooks ကပြောတော်တာပါ။2014ခုနှစ်ကလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးတစ်ခုအကြောင်းကိုဗိုလ်ချုပ်ကြီး Brooks ကပြန်ပြောပြပါသေးတယ်။အစည်းအဝေးမှာတခြားစစ်ဖက်ကောင်ဆောင်တွေကသူ့လက်ကိုဆွဲပြီးအဲဒီမှာရှိနေတဲ့မြန်မာစစ်ဗိုလ်ချုပ်တူဦးစီကိုခေါ်သွားခဲ့ကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံပြီးရှစ်ဆက်သွားနိုင်ရေးကူညီလှုံ့ဆော်ပေးဖို့ဒေသတွင်းမှာတကယ်ကိုပဲလိုလားနေကြတယ်လို့ဗိုလ်ချုပ်ကြီး Brooks ကပြောပါတယ်။အခုဆိုရင်ခွင့်ပြုထားသလောက်အစ်စ်နဲ့ဆက်လို့ရတော့မယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့လယူကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရသွားတာကြောင့်ရှေ့ဆက်လှုပ်ဆောင်မှုရာအသင့်ရှိနေဖို့ဖြစ်သွားစေတယ်လို့ဗိုလ်ချုပ်ကြီး Brooks ကပြောပါတယ်။အခုချိန်ထိကတော့တိတ်မင်းမြန်ကြီးရှေ့မြောက်တဲ့ကြောင်းအလားအလာကောင်းရှိနေတယ်လို့သူ့အနေနဲ့ယူဆပြီးမူဝါဒပိုင်းလမ်းညွှန်ချက်တွေကိုဆောင်ရမယ်လို့ပြောပါတယ်။အုပ်ချုပ်ရေးပိုင်းသတင်းမီဒီယာပြည်သူလူထုအခြားသားအစိုးရတို့နဲ့ဆက်ဆံမှုပိုင်းတွေမှာအမေရိကန်စစ်ဘက်ရဲ့ကြွမ်းကျင်မှုကိုမျှဝေဖို့ရာအခွင့်အလမ်းတစ်ခုအဖြစ်အမေရိကန်ပြည်ထောင်စုကမြင်ထားတယ်လို့ဗိုလ်ချုပ်ကြီး Vincent Brooks ကပြောပါတယ်။